စစ်ကောင်စီနဲ့အာရခတပ်တော်အေအေကြားတိုက်ပွဲတွေအစည်းအဝေးဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မှာမြေမြုံမိုင်းနဲ့စစ်ကြံလက်နက်တွေကြောင့်အရက်သားတွေထိခိုက်ဒေဆုံးဒဏ်ရာရတဲ့တဲ့တွင်နေစဉ်လို့ထွက်နေတယ်လို့ဒေသခံတွေကပြောပါတယ်။
မနေ့ကဖေဖော်ဝါရီလ3ရက်နေ့ကရခိုင်တောင်ပိုင်းကွာမြူနယ်မှာစစ်ကြံလက်နက်တစ်ခုပောက်ကွဲခဲ့တာကြောင့်ဒေသခံ3ဦးသေဆုံးပြီးတော့2ဦးဒဏ်ရာရခဲ့တာပါ။ရခိုင်ပြည်နယ်စည်ရေးပဋိပက္ခမှာအရက်သားထိခိုက်သေဆုံးမှုတွေအကြောင်းရေဟုတ်ကတင်ပြပို့ထားတာကိုအခြေခံပြီးကိုစုံမှုကြောင့်ပြောပြပေးပါရှင်။မြန်မာနိုင်ငံအတွင်းစည်ရေးပဋိပက္ခတွေဖြစ်ပွားနေတဲ့ဒေသတွေမှာမြေမြုံမိုင်းနဲ ကုလသမဂ္ဂမြန်မြုံမိုင်းဒါစီအဖွဲ့ကလည်းမကြာခဏသတင်းထုတ်ပြန်လေးရှိပါတယ်။အလားတူပဲစစ်ကောင်စီနဲ့အရခတ်တတော် AA တို့အကြားတိုက်ပွဲအကြီးအကျယ်ဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်ကမြို့နယ်အတော်များများကဒေသခံတွေဟာမြေမြုံမိုင်းနဲ့စစ်တံပောက်ခွဲစီတတ်တဲ့စစ်လက်နက်ပစ္စည်းတွေရဲ့အန္တရာယ်ကိုကြုံတွေ့နေရပါတယ်။ပြီးခဲ့တဲ့နှစ်ကုန်ပိုင်းလောက်ကလည်းဂွားမြို့နယ်ဂျိုင်ကောက်ကြီးရွာနဲ့ကလားပင်ကြီးရွာမှာမိုင်းနေမိလို့အမျိုးသားတစ်ယောက်နဲ့အမျိုးသမီးတစ်ယောက်ခြေထောက်တစ်ဖက်စီဆုံးရှုံးခဲ့ရပါတယ်။ရခိုင်ပြည်နယ်အတွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲတွေအတွင်းမှာစစ်ကောင်စီတပ်တွေကဒေသခံတွေအတွက်အလွန်အန္တရာယ်များတဲ့မြေမြုံမိုင်းနဲ့စစ်လက်နက်ပစ္စည်းတွေကိုအလွန်အကျွံအသုံးပြုခဲ့တယ်ဆိုပြီးရခိုင်ဒေသခံလူငယ်တဦးကပြောဆိုပါတယ်
။မြေမြုံမိုင်းနဲ့စစ်ကြင်လယ်နဲ့အန္တရာယ်ကတော့ရခိုင်ပြည်မှာမကြာခဏဆိုသလိုကြုံတွေ့နေရတယ်ပေါ့နော်။လက်ရှိရှိလေးကြုံတွေ့နေရဆဲဖြစ်တဲ့စစ်ကောင်စီအနေနဲ့ပေါ့နော်ဒီမိုင်းနဲ့အမိုက်ကိုလွှဲချွန်အသုံးပြုတာဒီစစ်ကြင်လယ်နဲ့တကိုလွှဲချွန်အသုံးပြုခဲ့တာတွေရှိတယ်ပေါ့နော်။သူတို့ပြင်ကတော့သူတို့ထိုက်ရှားခဲ့တဲ့နေရာတွေထိုက်ရှားခဲ့တဲ့ကြေးော်တွေနဲ့ဒီဟောပေါ့နော်ခုခံစစ်ပြင်ဆင်တဲ့နေရာတွေဆိုရင်ဒါမိုက်ကိုလွှဲချွန်အသုံးပြုခဲ့တာကိုကျွန်တော်တို့တွေ့ရတယ်ပေါ့နော်
။မြေပြင်ထိုးစစ်တွေမှာအရေးမင်းခဲ့တဲ့စစ်ကောင်စီတပ်တွေအနေနဲ့သူတို့အထိုင်ချတဲ့တပ်စခန်းတွေအနည်းမှာမြေမြုံမိုင်းနဲ့အများအပြားအသုံးပြုခဲ့တယ်လို့အရခတ်တော် AA ကသတင်းထုတ်ပြန်ပါတယ်။လက်ရှိစစ်ကောင်စီနဲ့အရခတ်တော် AA အကြားစီးတင်းမာနေတဲ့ကြောက်ဖြူမြို့နယ်မှာမြို့ပြင်အနီးတစ်ဝိုက်ကချေးရွာဆဲရွာကျော်လောက်မှာစစ်ကောင်စီကမြေမြုံမိုင်းနဲ့အသုံးပြုပြီး AA ထိုးစစ်ကိုတားဆီးဖို့ပြင်ဆင်ထားတယ်လို့ကြောက်ဖြူဒေသခံတဦးကပြောပါတယ်
။မြေမြုံမိုင်းတွေကတော့ဒီမလကျွမ်းပုံတော့တိုင်းစစ်ကပြင်းထန်ကလဘာကန်ဒီနှမ်းမနေနဲ့ဒီဆိုင်ခရွန်အဲ့ဒီရွာဖက်တွေမှာတော့တော်တော်များကြီးတွေ့ရတာရှိတယ်။ဟောနောက်ပြီးတော့နေပြီးတော့ဒီကြောက်ဖြူနဲ့ပတ်လေလေဖြစ်နေတဲ့ဒီအောင်ပြင်းထူမော်တို့ဒီအောင်စေတွေတို့ဂုံးရှင်တို့အဲ့ဒီနေရာတွေမှာဆိုလို့ရှိရင်ဒီနေစားတွေမှာနေပြီးတော့မြေပေါင်းဝိုင်းတွေကိုအများများထုံလာတာတွေတွေ့ရှိရတော့လည်းရှိတယ်။အဲဒေသခံလူတွေနေနေလည်းဒီမကြမခထိခိုက်ဒဏ်ရာရတာတွေရှိတယ်အသက်ဆုံးရှုံးရတာရှိတယ်ကြောင့်မီးနောက်ပိုင်းဆိုလို့ရှိရင်အဲ့ဒီနေရာတွေကိုဒေသခံတွေနေနေပြောပြီးတော့တော်ပြီးမချင်းကြီးတဲ့နေထားတာတွေရှိတယ်ကိုတွေ့ရတယ်ကွယ်
။စစ်ကောင်စီအနေနဲ့အခုဒေသခံတောင်သူလယ်သမားတွေလောက်ကန်စားတောက်နေတဲ့လေယာမြင်နဲ့ဥယျာဉ်ချမ်းမြေတွေမှာမြေမြုပ်မိုင်းတွေထောင်ထားတာကြောင့်ဒေသခံတွေရဲ့အလောက်ကန်အခွင့်အလန့်တွေဆုံးရှုံးနေရသလိုမကြခဏဆိုသလိုမြေမြုပ်မိုင်းနင်းမိပြီးသေးဆုံးဒဏ်ရာရတာတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်။ရခိုင်ဒေသမှာစစ်ကောင်စီနဲ့အာရခတ်တပ်တော် AA ကြားတိုက်ပွဲတွင်စတင်ဖြစ်ပွားခဲ့တဲ့ပြီးခဲ့တဲ့2018ခုနှစ်ကုန်ပိုင်းလောက်ကနေအခုအချိန်အထိစစ်ကြံလက်နက်ခံရနေတဲ့မြေမြုံမိုင်းအန္တရာယ်တွေကိုရခိုင်ဒေသခံတွေရင်ဆိုင်နေရပါတယ်။အာရခတ်တပ်တော် AA ကရခိုင်ပြည်နယ်ကမြို့နယ်14ခုလုံးကိုသိမ်းပိုက်ထိချုပ်ပြီးမိုင်းရှင်းလင်းတာတွေလှုပ်ဆောင်နေပေမဲ့လူအချက်တွေရှိနေသေးတယ်လို့ရခိုင်ဒေသခံတဦးကပြောပါတယ်
။ဒီစစ်ကြလနဲ့မိုင်းအန်ဒီတွေကကြာလို့ကျွန်တော်တို့ဟိုဆက်ပြီးတော့လေးကြုံလာရမယ်ဆိုတဲ့အနေထားမျိုးကိုကျွန်တော်တို့ဟိုစိုးရိမ်စရာဖြစ်တွေ့ရတယ်ပေါ့နော်။ဆိုတော့အသိပညာပေးမှုတွေအနေနဲ့ဆိုရင်လေအရက်ဖက်ပွေစီတွေအပြင်ကျွန်တော်တို့အရခတ်တော်အေးကလေလုံနေတာရှိတယ်။ဒါပေမဲ့လို့ဒီအသိပညာပေးတာတွေမိုင်းရှင်းလေးလုံနေတာတွေကပြောမယ်ဆိုရင်လုံလောက်မှုအတိုက်အတာတစ်ခုထိမရောက်သေးဘူးအားရစရာမရှိသေးဘူးပေါ့နော်အားရကြည်နေစရာမရှိသေးဘူးဆက်ပြီးတော့ဒီကပို့ပြီးတော့လုံနိုင်ရမယ့်အနေအထားမျိုးကျွန်တော်တို့ဟိုပြောလိုက်ရတယ်ပေါ့နော်ဒီတဲမကအများကြီးလုံလာရအောင်မယ်ဒီအရကိုဟိုလုံနိုင်ဖို့အတွက်လေဟိုဖက်ဖက်ကအကူအညီပံ့ပိုးမှုတွေလိုအပ်တယ်ပေါ့နော်
ကုလသမဂ္ဂခလင်းမြားရံပုံငွေအဖွဲ့ UNICEF ရဲ့ပြီးခဲ့တဲ့2024ခုနှစ်ဇန်နဝါရီလကနေစက်တင်ဘာလအထိကောက်ယူထားတဲ့စာရင်းတွေအရ မြန်မာနိုင်ငံမှာမြေမြုံမိုင်းနဲ့ပောက်ကွဲစေတတ်တဲ့စစ်ကြံလက်နက်ခဲယမ်းတွေကြောင့်အရသာတိတ်ဆုံးဒဏ်ရာရသူ889ဦးရှိတယ်လို့ဖော်ပြထားပါတယ်။ဒီအရေးအတွက်ဟာပြီးခဲ့တဲ့2023ခုနှစ်တစ်နှစ်လုံးအတွင်းတိတ်ဆုံးဒဏ်ရာရသူအရေးအတွက်စုစုပေါင်းရဲ့85ရာခိုင်နှုန်းရှိနေခဲ့တယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကမ္ဘာတဝန်းမှာမြေမြုံမိုင်းအသုံးပြုနေတဲ့နိုင်ငံတွေအဖြစ်မြန်မာနဲ့ရုရှားနှစ်နိုင်ငံသာရှိနေပြီးဒီနှစ်ပိုင်းတွင်မှာအသုံးပြုမှုတွေတိုးမြင့်လာနေတာတွေ့ရတယ်လို့မြေမြုံမိုင်းတာစီရေးနိုင်ငံတကာအဖွဲ့ဖြစ်တဲ့ ICBL ကထုတ်ပြန်ထားပါတယ်